မေရိကန်ကမြန်မာအရေးနဲ့ပတ်သက်ပြီးတန်တမာရေးပံ့ပိုးမှုတွေနဲ့အတူအာဏာသိမ်းထားတဲ့စစ်ကောင်စီပေါ်မှာ PR တွေဆက်ပြီးပေးနေမယ်လို့လာအိုစ်နိုင်ငံမှာချင်းပါတဲ့ထိပ်သီးညီလာခံတွေကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားကြောင်း AFP သတင်းမှာဖော်ပြပါတယ်။ဒါပြင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရောပါတာနဲ့နိုင်ငံရေးကျင်းသားတွေလွှတ်ပေးတာလို့မျိုးအမေရိကန်အစိုးရအဓိကစိုးရိမ်မှုတွေနဲ့ပတ်သက်ပြီးတိုးတက်မှုတစုံတရာမတွေ့ရဘူးလို့ပြောပါတယ်။ဒီနေ့ထဲချင်းပါတဲ့အာရှအမေရိကန်ထိပ်သီးအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုသမ္မတဂျိုးဘိုင်ဒန်ကိုစားဝန်ကြီးဘလင်ကင်တက်ရောက်လာတာပါ။အိန္ဒိယ၊ဂျပန်၊တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကတက်ရောက်လာမဲ့ခေါင်းဆောင်တွေအချီးတန်းအရာရှိတွေနဲ့လည်းပြေဆုံးဆွေးနွေးမှာဖြစ်ပါတယ်။ချက်သရီးနဲ့ညံ့နေပိုင်းကတော့ထိုင်းဝန်ကြီးချုပ်တဲ့ပေတွန်တန်ရှန်နဝတ်နဲ့တွေ့ဆုံပြီးမြန်မာအိန္ဒိယချင်းထိုင်းနေနဲ့မြန်မာနိုင်ငံတွေပဋိပက္ခတွေကူညီဖြည့်ရှင်းဖို့ကြိုးစားတာ၊ဥယျာဉ်စွန့်ခွာထွက်ပြေးသူတွေလူသားဆန္ဒနဲ့အကူအညီတွေပေးနေတာအတွက်ကျိုးကျိုးချောင်းပြောကြခဲ့ပါတယ်။ဝင်းနီဘလင်ကင်ကအမေရိကန်ရဲ့အစ္စရေးထောက်ခံမှုပေါ်ဝေဖန်နေတဲ့မလေးရှားဝန်ကြီးချုပ်အန်ဝါအေဘရာဟမ်နဲ့လည်းပြေဆုံးခဲ့တာဖြစ်ပါတယ်။